ကျွန်တော်ဝင်းမြမမြမရွေးကောက်ပွဲပြီးလက်ရှိအကူအညီပေးနေတဲ့ဂျပန်အစိုးရအနေနဲ့ဘလို့ဆက်လက်ပူးပေါင်းဆောင်ရွက်ဖို့ရှိတာကိုမြန်မာနိုင်ငံမှာတာဝန်5ချိန်အတွက်စုစုပေါင်း25နှစ်ရှိအောင်ထမ်းဆောင်လာတဲ့လက်ရှိဂျပန်အသံမကြီးအီချီရိုမာရူယာမကိုမေးရမှာအခုဒုတိယအကြော့ရွေးကောက်ပွဲရဲ့ထူခြားမှုကိုအခုလိုစာရှင်းပြပါတယ
်ဒီအစိုးရကဒီဒုအများစုရဲ့မျိုးရင်းချက်တောက်ကောင်မျိုးကိုရနေတဲ့အစိုးရနဲ့ပြပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့လုံးဝအမိတဲ့ခြင်းနဲ့ဒီတော့နောက်တစ်ခုကတော့ NLD အစိုးရက2016ခုနှစ်နောက်ပိုင်းဖွဲ့စည်းထားတဲ့အစိုးရနဲ့အခုဖွဲ့စည်းတဲ့အစိုးရမတူတာကလူငယ်တွေကနေအပစ်ချုပ်တွေရနေပြီဒါကြောင့်မို့လို့ပိုပြီးတော့ policy အောင်အမီမီဖွဲ့စည်းနိုင်တယ်တော့ကျွန်တော်မျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအောင်မြင်ဖို့အတွက်ပေါ့နော်အဓိကသတိထားဂရင်တွေ့ရမယ်စိန်ခေါ်မှုကြီးတွေရောဘယ်လိုရှိနေပါလဲသမ္မတ်ကြီးခင်ဗျာ
ပထမတစ်ချက်ကစီဘွားရဲ့စီဘွားရဲ့အခု COVID-19 ကြောင့်ဒီဂရင်တွေ့နေမှာလည်းမဟုတ်ပါဘူးပြီးတော့ COVID-19 ကြောင့်အလို့ပိုင်ကရပါတယ်ပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာနောက်တစ်ခုကငင်းချန်ရဲ့အမျိုးသားပြန်တဲ့တင်မြအရေးကြီးပါတယ်ခင်ဗျာအမြစုနဲ့ညချံလို့ရတော့ရတယ်ပေမဲ့ဒီနေ့ကိုင်းတဲ့တိုင်တော့ပွဲစီများနဲ့ဟိုယုံကြည်မှုအချင်းချင်းရှိမှလည်းမဟုတ်တဲ့ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ပထမတစ်ခုဖြစ်တဲ့ဒီ COVID-19 စီဝါရေး
ဟုတ်ကဲ့
ပြဿနာကိုရင်ဆိုင်ဖို့အတွက်ဂျပန်အစိုးရအနေနဲ့ဘယ်လိုမျိုးအခန်းကဏ္ဍနေပြီးတော့အကူအညီပေးဖို့ရှိလဲ
မြန်မာနိုင်ငံစီဝါရေးသူ့ပြောတော့တဲ့ဘောပတ်သူရဲ့အပြည့်အကူအညီပေးမယ်ဆိုတာကကျွန်တော်ဂျပန်အစိုးရရည်ကြည်ချက်ပြီးပါတယ်အဲ့ဒီရွေးကောက်ပွဲကျင်းပပြီးနောက်ရတော့ဂျမန်ကျွန်တော်ဝန်ကြီးချုပ်မစ္စတာဆူဂါသူကိုတိုင်းနိုင်ငံတော်အတိုင်းဒီကံပုတ်ကိုရက်ကောက်ပဲအနိုင်ရတဲ့အတွက်ကွန်ပျူတာဒီတောင်းလူအကိုသိခဲ့ပါတယ်အဲ့ဒီအချိန်မှာလည်းကျွန်တော်တို့အစိုးရအနေနဲ့မြန်မာနိုင်ငံသူပြောတော့တဲ့ပုတ်အတွက်စစ်ပြီးတော့အပြည့်အအကူညီပေးပါမယ်ဆိုတဲ့အဲ့ဒါကိုရေးသားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့2015အပြီးမှာပေါ့နော
်ဟုတ်ကဲ့
ဂျပန်နိုင်ငံကနေစီးပွားရေးအကူအညီမှုတွေရန်ဘီလီယံ800ထင်တယ်အကူအညီပေးဖို့ကတိပေးခဲ့ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီတစ်ခေါက်မှာရော
အဲ့ဒီတော့2015မှာအရေးကောက်ပွဲပြီးမှာ2016ခုနှစ်မှာခုနပြောတဲ့နေ့အတိုင်းပေါ့ဒီနိုင်ငံတော်တာတိကံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရားဝင်ဂျပန်ပြည်ခရီးစဉ်ကိုတွားခဲ့ပါတယ်ကျွန်တော်တို့ဦးကြည်ချုပ်ဟိုမစ္စတာအဘေတုကိုတိုင်းဒီ NLD အစိုးရတက်တန်ငါးခုနှစ်မှာဒီအမေရိကန်ဒေါ်လာနဲ့ပြောမယ်ဆိုရင်ဟိုရှိဗီဒီယိုအကူအညီပေးမယ်ဆိုတာကိုတိုက်ရိုက်ကတိပြုပါတယ်ကတိပြုတဲ့အတိုင်းကျွန်တော်စာရေးခဲ့ပါတယ်ခင်ဗျာအခုဒီတက်မဲ့တက်တာမှာကျွန်တော်တို့အဲ့ဒီဟိုတမတာရဲ့ကဏ္ဍလိုမရှိပဲနဲ့အဲ့ဒီတက်ပို့ပြီးတော့အကူအညီပေးဖို့ထဲကြတယ်တော့ကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့အထူးဝမ်းသာမိပါတယ်မြန်မာပြည်အတွက်အထူးလည်းကျေးဇူးတင်ပါတယ်သမ္မတ်ကြီးခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီစီးပွားရေးဖွံ့ဖြိုးမှုလှုပ်ဖို့အတွက်ဂျပန်နိုင်ငံရဲ့အကူအညီပြင်ပေါ့နော်မြန်မာနိုင်ငံအစိုးရဘက်ကဘာတွေလုပ်ဖို့လိုမယ်ထင်လဲ
အကူကတော့အသေးချုံတွေရှိနေပါပြီဒါကြောင့်လက်ရှိအစိုးရဒုတိယအကြိမ်မှာတဲ့ ODA စီမံကိန်းကိုဆွေးနွေးနေတဲ့အခါကျမှဒီဘာမှအပြည့်အစုံရှိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။နောက်တစ်ခုကကျွန်တော်တို့ဂျပန်ဆိုရအနေနဲ့ဟိုမြန်မာနိုင်ငံစီးပွားရေးပြုပြောတော့တဲ့ပေါ့အတွေ့ကန္တအကောင်လုံးအမျိုးစုံမှာပြုပေါင်းဆောင်ရွက်ဖို့အပြင်ရှိပါတယ်။ဟိုအခြေအစားဥပမာလမ်းပါဆက်တွေရေဖရက်ဆယ်မီစေဂါတို့ဒေဇေတို့အဲ့ဒါတွေစစ်ပြီးတော့အကူအညီပေးပါမယ်။အဲ့ဒါနဲ့မှကစီးရမှုပပရရေးဆိုပြီးတော့အထူးဖြင့်ခြေနဲ့ဒေတာချမရေးကန္တာရောပညာရေးကံတာရောလူစုမှာဖွံ့ဖြိုးရေးကံတာရောအဲ့ဒါတွေပြုမှန်ပြီးဆိုင်ရပါမယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ဘာအကူအညီများလိုအပ်တာလဲကျွန်တော်တို့နေခွင့်ပြုလိုက်တဲ့ဆိုရင်ကျွန်တော်ချက်ချင်းတည်ရစွာသိနိုင်ရဆိုင်ရပါမယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်သမ္မတ်ကြီးမာရူယာမခင်ဗျကျွန်တော်ဝင်းမြမ